မေဂျာမှာပြီးခဲ့တဲ့လကလူမဲမျိုးသားဂျော့ဂျ်ဖရိုက်ရဲကဖမ်းဆီးထားစဉ်တည်ဆုံသွားပြီးတဲ့နောက်နိုင်ငံတော်လူထုမငြိမ်သက်မှုတွေဖြစ်လာနေစီမှာပဲအမေရိကန်စစ်တပ်ရဲ့အထံကဏ္ဍနဲ့ပတ်သက်ပြီးတော့ပြင်းပြင်းထန်ထန်စမ်းစစ်ဝေဖန်မှုတွေလည်းဖြစ်လာနေပါတယ်။အမေရိကန်စစ်တပ်ဟာပြည်သူတွေကိုကူစားပြုပြီးအကောင်းဆုံးကာကွယ်နိုင်ဖို့အတွက်နှစ်ပေါင်းများစွာနိုင်ငံရေးမှာမပါဝင်ဘဲနေလာခဲ့တဲ့ဆင်လာရဲ့အရေးပါမှုနဲ့ပတ်သက်ပြီး VOA Paragon သတင်းတောက်ကာလာဘက်ကသတင်းပေးပို့ထားတာကိုပြောပြပေးပါမယ်။ကျွန်တော်ရန်နိုင်ပါ။အမေရိကန်သမ္မတအိမ်ပြည်တော်ရှေ့ကလာဖေးရဲ့ဘန်းချံမှာငိမ့်ချမ်းစွာဆန္ဒပြနေတဲ့သူတွေကိုအိုးဆိုးရလုံခြုံရေးတပ်ဖွဲ့တွေကအင်အားသုံးနှိမ်နှင်းခဲ့တာကြောင့်ရက်ဖက်ရေးရမှာအမေရိကန်စစ်တပ်ရဲ့အခမ်းအနားနဲ့ပတ်သက်ပြီးတနိုင်ငံလုံးတိုက်တာနဲ့အခြေတင်ဆွေးနွေးမှုတွေဖြစ်လာနေပါတယ်။ပြည်တွင်းနိုင်ငံရေးမှာမပါဝင်ဘူးဆိုတဲ့အမေရိကန်စစ်တပ်ရဲ့စံတန်ဘိုးကအမေရိကန်စစ်တပ်ရဲ့အကြီးမားဆုံးအယူချင်းဖြစ်တယ်လို့ပင်ဆယ်ဗေးနီးယားတက္ကသိုလ်ကယ်ရီဥရီဌာနမှူးဆောင်ဖွဲ့ဝင်တစ်ဦးဖြစ်သူအငိမ့်သားဗိုလ်ချုပ်ကြီးဂျိုးဇက်ဗိုတောကပြောပါတယ်
An apolitical military serves the nation the best. It's what the intentions were of the founders.
နိုင်ငံရေးမှာဝင်မပါတဲ့စစ်တပ်ဟာတိုင်းပြည်ကိုအကောင်းဆုံးတောင်းဝန်ထမ်းဆောင်တာပါ။ဒါကနိုင်ငံကိုစတည်ထောင်ခဲ့တဲ့နိုင်ငံကောင်းဆောင်တွေကြီးမားနေတဲ့နိုင်ငံဖြစ်ပြီးဒါကြောင့်လဲအမေရိကန်စစ်တပ်ဟာတိုင်းပြည်မှာလေးစားမှုအခွင့်အရေးဆုံးအဖွဲ့အစည်းဖြစ်ဆက်ပြီးရည်တည်နေတာဖြစ်ပါတယ
်။တိုင်းပြည်မှာအခြေအနေတွေအလွန်ဆိုးတဲ့အချိန်ရောက်မှလုံရမယ်တက်တည်ချတဲ့ကိစ္စကိုသမ္မတထရမ့်ကနိုင်ငံတော်မှာလုပ်သွားမယ်လို့ချင်းကြောက်လိုက်တာကြောင့်ပူရက်စစ်ဦးစီးချုပ်များအဖွဲ့ရဲ့ဥက္ကဋ္ဌဟောင်းအငိမ့်သာဗိုလ်ချုပ်ကြီးမိုက်ဘိုလန်အပါဝင်အငိမ့်သာယူသွားတဲ့အမေရိကန်စစ်တပ်ထိပ်ပိုင်းခေါင်းဆောင်အများအပြားကလည်းဝေဖန်ပြောဆိုကြပါတယ်။ဆန္ဒပြပွဲတွေအတွင်းအင်ဂျီရိုနာကခရီးရန်ဖျားကြောင်ထိခိုက်ပျက်စီးသွားခဲ့ပါတယ်။အမေရိကန်ကာကွယ်ရေးဝန်ကြီးမောက်အက်စပယ်နဲ့စစ်တပ်ထိပ်တန်းတာဝန်ရှိသူတွေဟာနောက်တစ်နေ့မှာတော့သမ္မတထရမ့်နဲ့အတူလာဖေးရဲ့ပန်းချံကိုဖျက်ပြီးအဲ့ဒီဖျားကြောင်အရှိမသွားပြီးတော့ဓာတ်ပုံရိုက်ခဲ့ကြပါတယ်။ကာကွယ်ဝင်ကြီးအစော်ရောပူရဲစစ်ဦးစီးချုပ်များအဖွဲ့ရဲ့ဥက္ကဋ္ဌမတ်မင်လီရောသမရဘာလုံးမယ်ဆိုတာကိုမသိခဲ့ပဲအဲ့ဒီပန်းချံမှာနေရာယူထားတဲ့အမျိုးသားအရန်တပ်ဖွဲ့တွေကိုကျေးဇူးတင်ကြောင်းပြောမှုပဲသဘောတူခဲ့တာဖြစ်တယ်လို့ပန်ဒဂွန်တာဝန်ရှိသူတွေကပြောပါတယ်ကာကွယ်ဝင်ကြီးမတ်အစော်ကတော့ဆနာပြဝဲရီနဲ့ပတ်သက်ပြီးတော့စစ်မြေပြင်မှာအသာစီးယူထားတဲ့လူမျိုးယူဖို့လိုအပ်တယ်လို့ပြောခဲ့တဲ့အပေါ်မှာနောင်တရမိကြောင်းပြောလိုက်သလိုဗိုလ်ချုပ်ကြီးမင်လီကလည်းသမရနဲ့အတူလက်ဖေးရဲ့ပန်းချံကိုလိုက်သွားဖို့ဆုံးဖြတ်ခဲ့တဲ့အတွက်သင်ခန်းစာရတယ်လို့ပြောပါတယ
် I should not have been there. My presence in that moment and in that environment created a perception of the military.
ကျွန်တော်အဲဒီကိုမသွားခဲ့တယ်ပါဘူး။အဲဒီအချိန်အဲဒီအခြေအနေမှာကျွန်တော်ရှိနေတဲ့အတွက်ပြည်လင်းနိုင်ငံကြီးမှာစစ်တပ်ပါဝင်ပတ်သက်နေတယ်ဆိုတဲ့အမြင်တွေကိုဖြစ်စေခဲ့ပါတယ
်။ American စစ်တပ်နိုင်ငံကြီးမှာပါဝင်ပတ်သက်ခြင်းမရှိတာကအစင်းလားတစ်ခုအဖြစ်သာမဟုတ်ပဲစစ်တပ်မှာစစ်သားတိုင်းလုပ်ရတဲ့ကျန်းသစ္စာကျင်းဆိုရတဲ့တစ္ဆာအဋ္ဌံဖြစ်ပါတယ်။အမေရိကန်တပ်တွေအနေနဲ့ဘယ်သမ္မတကိုမှကာကွယ်ထောက်ခံဖို့ကျန်းသစ္စာကျင်းဆိုခဲ့တာမဟုတ်ဘဲဖွဲ့စည်းပုံကိုကာကွယ်ဖို့အတွက်ကျန်းသစ္စာကျင်းဆိုတာဖြစ်တယ်လို့ဒီမိုကရေစီကာကွယ်စောင့်ရှောက်ရေးဖောင်ဒေးရှင်းက Bradley Bowman ကလည်းပြောပါတယ်။သမ္မတထရမ့်ဟာဒီအချက်ကိုမကြာခဏဆိုသလိုလစ်လီရှုတာဒါမှမဟုတ်မေ့နေတတ်ပြီးဒီပေါ်မှာစိုးရိမ်မိတယ်လို့လည်းကာကွယ်ရေးဝန်ကြီးဟောင်းဝီလျံကိုဟန်အပါအဝင်အစိုးရထိပ်တန်းတာဝန်ရှိသူဟောင်းတွေကပြောပါတယ်။
The president has been really accumulating a sense of ownership about the government.
ဆရာဟာသူရနဲ့ပတ်သက်ပြီးငါပိုင်နေတဲ့သဘောမျိုးကြီးမှန်ကြီးဖြစ်လာတာ။ဒါကငါစစ်တပ်ငါဘူဆုံးငါတရားသူကြီးဆိုငါပိုင်နေဆိုတာမျိုးဖြစ်လာတယ်ပါ။အ
မေရိကန်သမားရွေးကောက်ပွဲကျင်းပဖို့ငါလာလောက်ပဲလိုရတဲ့အချိန်မှာပြည်တွင်းကိစ္စရပ်တွေမှာစစ်တပ်ရဲ့အခမ်းအနားနဲ့ပတ်သက်ပြီးအခုလိုအခြေတင်ဆွေးနွေးမှုတွေနောက်ထပ်ပေါ်ပေါက်လာမှာကိုလည်းတချို့တွေကစိုးရိမ်နေကြပါတယ်။သမဂ္ဂသူ့ရဲ့နိုင်ငံရေးလုပ်ငန်းစဉ်တွေအတွက်စစ်တပ်ကိုအသုံးချဖို့ကြိုးစားလာနိုင်တာကြောင့်အမေရိကန်စစ်တပ်ဟာကြီးမားတဲ့စမ်းသပ်မှုတွေနဲ့ရင်ဆိုင်ရဖို့ရှိတယ်လို့အမိမြေလုံခြုံရေးဝန်ကြီးဟောင်းဂျေးဂျွန်ဆန်ကလည်းပြောလိုက်ပါတယ်ခင်ဗျာ။